မြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံတို့မှပြိပခါတွေအရှိန်မြင့်လာတာနဲ့မိုးကောင်ရေရှားတာကြောင့်2019ခုနှစ်တွင်ကမ္ဘာတဝန်းငှက်မှုခေါမသူအရေအတွက်ပိုများခဲ့တယ်လို့ကုလသမဂ္ဂအစည်းအဝေးအသစ်တစ်ခုမှဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်တွင်ကမ္ဘာတဝန်းလူပေါင်း124သန်းဟာဆိုးရွားတဲ့ငှက်မှုခေါမမှုဒဏ်ကိုခံစားခဲ့ကြပြီး2016ခုနှစ်က108သန်းရှိခဲ့တာထက်16သန်းပိုများလာပြီးတော့ဒီလိုဖြစ်ရတဲ့အကြောင်းရင်းနှစ်ခုရှိတယ်လို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကစားနပ်ရိက္ခာအချက်တဲဆိုင်ရာအကြီးအကဲလေးလာသုံးသပ်သူလူကာရက်ဆိုကမလ22ရက်ကြာသပြီးနေ့အီတလီနိုင်ငံရောမမြို့မှာလုပ်တဲ့အစည်းအဝေးဆိုင်ရာသတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ
် Two main reasons and I think the most important one is conflict 60% of these people are in conflict
အဓိကအကြောင်းနှစ်ခုရှိပါတယ်အရေးအကြီးဆုံးတစ်ခုကတော့ပြိပခါကြောင့်လို့ကျွန်တော်ယူဆပါတယ်ဒီလူတွေတဲက60ရာခိုင်နှုန်းဟာပြိပခါအခြေအနေမှန်ကြောက်ရွံ့နေပြီးပြိပခါတွေနဲ့ဆိုင်တဲ့အခြေအနေတွေကတိုးတက်မလာပါဘူးပြီးခဲ့တဲ့နှစ်ကစစ်ဖြစ်နေတဲ့ဘယ်နိုင်ငံမှငြိမ်းချမ်းရေးမရသေးပါဘူးဒါအပြင်ကွန်ဂိုလိုမြန်မာလိုဘင်္ဂလားဒေ့ရှ်လိုအကြက်တဲဆိုင်တဲ့နိုင်ငံတွေလည်းတိုးလာပါတယ်ဒုတိယအကြောင်းကတော့ဥဒုရာသီပြောင်းလဲမှုပါအထူးသဖြင့်အာဖရိကတောင်ပိုင်းနဲ့အရှေ့ပိုင်းတို့မှာတိတ်ကိုဆိုးရွားတဲ့မိုးကောင်ရေရှားမှုတန်ကိုခံစားခဲ့ကြရပါတယ်လို့လူကာရက်ဆူကပြောပါတယ်ရီမီနိုင်ငံဟာတစ်ကမ္ဘာလုံးမှာစားနပ်ရိက္ခာဆိုင်ရာအကြီးအမားဆုံးအကြက်တဲကိုခံစားရတဲ့နိုင်ငံအဖြစ်ဆက်ရှိနေမှာဖြစ်တာကြောင့်2018ခုနှစ်အတွက်ဆိုးရွားတဲ့ငှက်မှုခေါင်းပေါင်းမှုဆက်ရှိနေလိမ့်မယ်လို့အစည်းအဝေးကစားမှာတတိပေးထားပါတယ်